ရုရှားဒုတိယကာကွယ်ဝင်ကြီးအလက်ဇန်ဒရာဖိုမင်ဟာရုရှားကိုရောက်နေတဲ့တက်မတော်ညှိနှိုင်းကုတ်ကဲမှုဗိုလ်ချုပ်ကြီးမောင်မောင်အင်းနဲ့တနင်္လာနေ့ကတွေ့ဆုံပြီးနှစ်နိုင်ငံစစ်တပ်နဲ့စီးရဲနီးပညာဆိုင်ရာကိစ္စရပ်တွေအပါအဝင်နှစ်နိုင်ငံဆက်ဆံရေးတိုးတက်ခံမှန်းအောင်လုပ်ဖို့ပြောကြားခဲ့တယ်လို့ရုရှားအစိုးရအဘော်တက်စ်တင်းမှာဖော်ပြပါတယ်။ဗိုလ်ချုပ်ကြီးမောင်မောင်အင်းဟာရုရှားနိုင်ငံမှာပြုလုပ်တဲ့နိုင်ငံတကာစစ်တပ်ဆွမ်းရည်ပြိုင်ပွဲဖွင့်ပွဲနဲ့2021နိုင်ငံတကာစီးရဲနီးပညာဖိုရမ်ကိုတက်ရောက်နေတာပါ။မြန်မာနိုင်ငံဟာအာရှပစိဖိတ်ဒေသနဲ့အရှေ့တောင်အာရှဒေသကရုရှားရဲ့မဟာဗျူဟာကျတဲ့အားထားယုံကြည်ရတဲ့မိဖက်နိုင်ငံဖြစ်ကြောင်းပြည်တွင်းနိုင်ငံရေးအခြေအနေတွေစိုးရိမ်စရာဖြစ်နေတာစိတ်မကောင်းစရာဖြစ်ပေမဲ့နိုင်ငံတွင်းတည်ငြိမ်မှုရောက်မြန်မာစစ်တပ်အစွမ်းကုန်ကြိုးပမ်းနေတာရုရှားကသိပါကြောင်းဒုကာဝေးဝန်ကြီးကပြောပါတယ်။ဗိုလ်ချုပ်ကြီးမောင်မောင်အေးကလည်းရုရှားရဲ့ပတ်မိုးကူညီမှုနဲ့မြန်မာစစ်တပ်အဆင့်မြင့်တိုးတက်လာတာကိုကျေးဇူးတင်ကြောင်းပြောခဲ့တာပါ။ဒီတွေ့ဆုံပွဲဟာနှစ်နိုင်ငံကာကွယ်ဝင်ကြီးဌာနနှစ်ခုကြားဗက်ပေါင်းဆောင်ဆောင်ရွက်မှုခိုင်မာအောင်လုပ်ဖို့ကြိထားမှုခိုင်မာစေတယ်လို့တွေ့ဆုံပွဲပြီးရုရှားကာကွယ်ဝင်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။မော်စကိုနားကစီးရီးလေ့ကျင့်တဲ့အလာဘီနိုကွင်းမှာတနင်္လာနေ့ကကျင်းပတဲ့တင့်ကားစွန့်ရည်ပြိုင်ပွဲမှာမြန်မာအဖွဲ့လည်းပါဝင်ရှင်ပြိုင်ပါတယ်။ဒီစွန့်ရည်ပြိုင်ပွဲကိုဩဂုတ်22ရက်တနင်္လာနေ့ကစတင်ခဲ့တာဖြစ်ပြီးမြန်မာပါဝင်နိုင်ငံပေါင်း19နိုင်ငံပါဝင်တာပါ။ရုရှားနဲ့မြန်မာနှစ်နိုင်ငံစီးပူးပေါင်းမှုဟာမြန်မာနိုင်ငံကဆက်အနာအာဏာသိမ်းထားတဲ့စစ်ကောင်စီကိုတရားဝင်အသိမှတ်ပြုအောင်ပံ့ပိုးနေတဲ့လုပ်ရပ်ဆိုပြီးလူ့ခွင့်ရေးအဖွဲ့တွေကဝေဖန်နေပေမဲ့နှစ်နိုင်ငံကြားစီးရဲဆက်ဆံမှုတွေတိုးလာနေတာပါ။